စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ထိန်းသိမ်းခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ကိုစစ်အစိုးရကတရားစွဲဆိုပြီးချုပ်ရမန်ယူထားတဲ့တဲ့တွင်ထွက်နေပါတယ်။ဒေါအောင်ဆန်းစုကြည်ကိုဆက်သွယ်ရေးပစ္စည်းတွေခွင့်ပြုချက်မရဘဲတင်သွင်းမှုသမရဦးဝင်းမြင့်ကိုတော့ကပ်ဘေးကာလစီကံချိုးဖောက်မှုနဲ့တရားစွဲထားတယ်ဆိုတာကိုပြတဲ့တရားရုံးမှတ်တမ်းတွေအွန်လိုင်းမှာပြန့်နေတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီတာဝန်ရှိသူတချို့ကလည်းလူမှုဆက်သွယ်ရေးမီဒီယာတွေမှာပြောဆိုတာရှိပါတယ်။နေပြည်တော်ဇဘူသတိမြို့နယ်တရားရုံးမှာအွန်လိုင်းကနေရုံးတင်ပြီးတရားစွဲလိုက်တယ်ဆိုတာပေါ်ထွက်နေတဲ့သတင်းတွေမှာတွေ့ရပါတယ်။ဒီလိုတရားစွဲဆိုမှုတွေဥဝင်းမြင့်နဲ့ဒေါအောင်ဆန်းစုကြည်တို့မှာဥပဒေအကျိုးဆောင်တွေရဲ့ကိုစားပြုဆောင်ရွက်ပေးမှုရမရဆိုတာလည်းအတိအကျမသိရသေးပါဘူး။ဒေါအောင်ဆန်းစုကြည်ကိုပို့ကုံသွင်းကုန်ဥပဒေဥဝင်းမြင့်ကိုတဘာဝဘေးရန်တွေဆိုင်ရာစီမံခန့်ခွဲမှုဥပဒေနဲ့နေပြည်တော်ဒက္ခိဏခရိုင်တရားရုံးကနေဖေဖော်လ1ရက်နေ့ကနေ15ရက်နေ့အထိချုပ်ရမန်14ရက်ပေးလိုက်တဲ့အကြောင်းခိုင်လုံတဲ့သတင်းအရသိရှိရတယ်လို့ NLD ပါတီရဲ့ဗဟိုသတင်းပြန်ကြားရေးအဖွဲ့ဝင်တဦးဖြစ်သူဦးကြည်တိုးကသူ့ရဲ့ Facebook မှာရေးထားပါတယ်။ဒီတော့တွင်မှာပဲနေပြည်တော်စီမံရေးဌာနကနေလွှတ်တော်အမတ်တွေထွက်ခွာဖို့စစ်အစိုးရကညွှန်ကြားတာကြောင့်အမတ်တွေထွက်ကြရပါပြီ။ဒါပေမဲ့လွှတ်တော်အမတ်တွေအနေနဲ့2008အခြေခံဥပဒေပါလွှတ်တော်အမတ်အဖြစ်ကပြက်ပြယ်စီတဲ့ဘယ်လိုပြဋ္ဌာန်းချက်နဲ့မှညှိစွန်းတာမရှိတဲ့အတွက်အမတ်တွေအဖြစ်ဆက်ပြီးရည်တည်သွားမယ်ကြောင့် NLD ပါတီရဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်တွေကဒီကနေ့ရဆွေးနဲ့နေပြည်တော်စီပင်အရေးတာနှစ်ကနေကြေညာချက်တစ်စောင်ထုတ်ပြန်ထားပါတယ်။နိုင်ငံတော်သမ္မတနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အပါအဝင်ဖန်ထားသူအားလုံးကိုအ мян ဆုံးနဲ့ချွင်းချက်မရှိပြန်လွှတ်ပေးဖို့2020ရွေးကောက်ပွဲရလဒ်ကိုလေးစားလိုက်နာပြီးလွတ်တော်အစီအဝေးခေါ်ယူရေးလုပ်ငန်းစဉ်တွေကိုဟန်တားပိတ်ဆို့မှုတွေရပ်ဖို့ NLD ပါတီရဲ့ပြည်ထောင်စုလွတ်တော်ကိုယ်စားလှယ်တွေကအာဏာသိမ်းစစ်အစိုးရကိုတောင်းဆိုထားပါတယ်။